တရုတ်နိုင်ငံရဲ့အထူးသံတမန်တိတ်ရှိကျွန်းဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့မနေ့ကစက်တင်ဘာလ18ရက်နေ့မနေ့ပိုင်းကတော့စစ်ကောင်စီနိုင်ငံရဲ့ဝန်ကြီးဦးတန်းစုနဲ့တွေ့ဆုံခဲ့တဲ့ဆိုပြီးတော့စစ်ကောင်စီဘက်ကနေပြီးတော့သတင်းထုတ်ပြန်ထားပါတယ်။နိုင်ငံငါဆက်ဆံရေးပူးပေါင်းဆောင်ရွက်မှုအရှိန်တိုးမြှင့်ဖို့တရုတ်မြန်မာနယ်စပ်တစ်လျှောက်ညီညွတ်ရေးနဲ့တည်ငြိမ်ဆောင်ရွက်ဖို့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြသလိုပဲမြန်မာနိုင်ငံညီညွတ်ရေးအမျိုးသားပြောင်းလဲတည်မြဲရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့နောက်ဆုံးဖြစ်ပေါ်တိုးတက်မှုတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီနိုင်ငံရဲ့ဌာနကထုတ်ပြန်ပါတယ်။အာဆီယံနဲ့ကုလသမဂ္ဂမှာပို့ပြီးတော့နီကတ်စွာပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းဆွေးနွေးအမြင်ဖလှယ်ခဲ့ကြတယ်လို့စစ်ကောင်စီရဲ့နိုင်ငံရေးဌာနထုတ်ပြန်ချက်မှာပါရှိပါတယ်။ကုလသမဂ္ဂထူထောင်ညီလာခံမှာမြန်မာကူးစလဲကိစ္စနဲ့ပတ်သက်လို့မကြခင်ထပ်မံဆုံးဖြတ်ရတော့မယ့်အချိန်မှာတရုတ်ထုကူးစလဲမြန်မာနိုင်ငံကိုခုလိုမျိုးရောက်ရှိလာတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကုလသမဂ္ဂဆိုင်ရာမြန်မာတံတမန်ကြီးဦးကျော်မိုးထွန်းကစစ်တပ်ရဲ့အာဏာသိမ်းမှုကိုလက်မခံဘဲနဲ့ရွေးကောက်ပွဲအနိုင်ရဒေါန်ဆန်းစုကြည်ဦးဆောင်တဲ့ရတအစိုးရကိုပဲကူစားပြုတယ်ဆိုပြီးတော့ရပ်တည်နေတာပါ။မြန်မာစစ်ကောင်စီဘက်ကအစိုးပြုထားတဲ့ကုလသမဂ္ဂကိုယ်စားလှယ်ကိုကုလသမဂ္ဂဘက်ကလက်မခံဘဲနဲ့ကိုယ်စားလှယ်တစ်ခန့်မှုကိုဆိုင်းငံ့ထားတာပါ။ဒါကြောင့်မလို့ဥကြုံမှုထုံးကပဲမြန်မာတာမတ်ကြီးဖြစ်နေဆက်ရှိနေပါလေ။အခုလာမယ့်ဒီကုလသမဂ္ဂထွေထွေညီလာခံမှာတော့ဒီကိုယ်စားလှယ်တစ်ခန့်မှုကိစ္စပြန်ပြီးတော့ဆွေးနွေးပွဲရှိတာမို့လို့ဒေသတွင်းအင်အားကြီးဖြစ်တဲ့တရုတ်နိုင်ငံရဲ့သဘောထားကလည်းရေးပါလာပါလေ။အရင်ကတော့ကိုယ်စားလှယ်တစ်ခန့်မှုကိုရွှေ့ဆိုင်းထားတာကိုတရုတ်ကပါသဘောတူပါတယ်။တရုတ်နိုင်ငံရဲ့ဌာနရဲ့ဒီအာရှရေးရာထူးကိုယ်စားလှယ်တင့်ရှိကျွန်းဟာပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းမြန်မာနိုင်ငံကိုရောက်ရှိပြီးတော့မြန်မာစစ်ကောင်စီရဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့ပါတွေ့ဆုံခဲ့သူဖြစ်ပါတယ်။ဒါ့အပြင်တရုတ်နဲ့နေချင်းဆက်တဲ့နေဆက်တူမှာအခြေချတဲ့မြန်မာနိုင်ငံမြောက်ပိုင်းတိုင်းသာအဖွဲ့တွေနဲ့လည်းမကြမကြထိစပ်ဆက်ဆံနေသူတူဖြစ်ပါတယ်ခင်ဗျာ။